ဒုက္ခသည်တွေကိုနေရာပြန်ပို့ရေးအတွက်ဘင်္ဂလားဒေ့ရှ်ကပေးလိုက်တဲ့ရိုဟင်ဂျာဒုက္ခသည်အစီရင် 8,000 ကိုမြန်မာအစိုးရအနေနဲ့စစ်ဆေးမှုတွေစတင်လှုပ်ဆောင်နေပြီးမကြာခင်မှာပြန်လည်လက်ခံတာတွေစတင်နိုင်တော့မှာဖြစ်တယ်လို့လူကယ်ပြန်ဝန်ကြီးဒေါက်တာဝင်းမြတ်ကြီးကပြောကြားလိုက်ပါတယ်။အပြည့်အစုံတော့ VOA သတင်းတော့ကိုထက်အောင်ခန့်ကတင်ပြမှာပါ။
ရခိုင်ပြည်နယ်မြောက်ပိုင်းကထွက်ပြေးလာတဲ့ဒုက္ခသည်တွေနေရပြန်ပို့နိုင်ရေးလုပ်ငန်းစဉ်စတင်နိုင်မှုဘင်္ဂလားဒေ့ရှ်ဘက်ကမြန်မာပြည်ရေးဝန်ကြီးကိုပေးပို့လိုက်တဲ့စာရင်းကိုမြန်မာတာဝန်ရှိသူတွေကလွန်ခဲ့တဲ့နှစ်ရက်ကတည်းကစတင်စစ်ဆေးနေပြီဖြစ်ပါတယ်။စစ်ဆေးဆောင်ရွက်တာပြီးဆုံးသွားရင်တော့အဲ့ဒီစာရင်းကိုဘင်္ဂလားဒေ့ရှ်ဘက်ကပြန်ပို့ပြီးပြန်လည်လက်ခံရေးကိုစတင်ဆောင်ရွက်သွားမှာဖြစ်တယ်လို့လူကယ်ပြန်ဝန်ကြီးဒေါက်တာဝင်းမြတ်အေးက VOA ကိုပြောပါတယ်။
အခုရှိတဲ့အောင်ပေးလိုက်တဲ့စီရင်ကိုအခုတော့ဆယ်တာဝန်ရှိတဲ့ဝန်ကြီးဌာနဥမာဝတင်းမော်လူမှုကြီးကြပ်ရေးပေါ့နော်လာဝကဝန်ကြီးမှုကြီးကြပ်ရေးကနေပြီးတော့တာဝန်ရှိတဲ့ဝန်ကြီးဌာနကနေ immigration ကနေပြီးတော့ဒါကို verify လုပ်နေတယ် verification ဆောင်ရွက်နေတယ်ဆိုတာဒါကိုစီစစ်ဆောင်ရွက်တဲ့ပုံစံပေါ့ဒါကတော့သဘောတူချက်တိုင်းအမှန်ကန်တိုင်းစီစစ်ဆောင်ရွက်တဲ့ဆောင်ရွက်တဲ့ process ကတွားနေပြီလုပ်နေပြီခင်ဗျာနှစ်ရက်ရှိပါပြီခင်ဗျာအဲ့တော့ဒီဘက်အတွက်လောက်ဆိုလို့ရှိရင်ပြီးနိုင်ကောင်းတယ်လို့ယူဆရတယ်ပြီးသွားရင်ဒီစီရင်ကိုဘင်္ဂလားဒေ့ရှ်ကိုပြန်ပို့မယ်ပြန်ပို့လို့ရှိရင်သူကနေပြီးတော့ဒီလူတွေကိုစုပြီးတော့ဒီတနေ့ကိုဥမာလမ်းကြောင်းနှစ်ခုလောက်ဝင်မယ်ဆိုတနေ့ကို300ပို့မယ်ပေါ့နော်အဲ့ဒီပုံစံနဲ့စသွားမှာပေါ့
ဒီကနေ့ပြည်သူ့လွှတ်တော်မှာဗုဒ္ဓတော်မဲဆန္ဒနယ်ကလွှတ်တော်အမတ်ဦးအောင်တောင်းရွှေကရခိုင်ပြည်နယ်မြောက်ပိုင်းမှာအချုပ်အခြာအာဏာနယ်မြေတည်နှက်ခံရေးနဲ့ဌာနေတိုင်းသားတို့ရဲ့အသက်အိုးအိမ်ထာဝရလုံခြုံမှုရှိတဲ့လူမှုဘဝထူထောင်နိုင်ဖို့ရေရိုးရေရှည်စီမံကိန်းချမှတ်ပြီးအကောင့်ထည့်ဖို့ဆောင်ရွက်ဖို့အစိုးရကိုတိုက်တွန်းတဲ့အဆိုကိုတင်သွင်းခဲ့ပါတယ်။အဆိုနဲ့ပတ်သက်ပြီးလွှတ်တော်ကိုယ်စားလှယ်18ဦးကပါဝင်ဆွေးနွေးခဲ့ပါတယ်။တင်သွင်းတဲ့အဆိုနဲ့ပတ်သက်လို့ပြည်ထောင်စုဝန်ကြီးဒေါက်တာဝင်းမြတ်အေးကပြည်သူ့လွှတ်တော်မှာလာရောက်ဖြေကြားခဲ့ပါတယ်
။ဒီကကျွန်တော်တို့ဆောင်ရွက်နေတာကတော့အခုကျွန်တော်တို့အားလုံးထင်တာမြင်တာတဲ့ကိစ္စတွေကျွန်တော်ဆောင်ရွက်နေတယ်လေအဲ့ဒါကတော့ပါလေဆိုတော့ကျွန်တော်တို့ဒီ UHRD ဆိုတော့ပြည်တော်စုစီမံကိန်းကြီးထဲမှာရွေကျက်3ရက်ကိုပါတဲ့အတွက်ကြောင့်အဲ့ဒီရွေကျက်3ရက်ကထင်တာမြင်တာဆောင်ရွက်နေတဲ့ကိစ္စတွေပဲလေ UHRD ရဲ့ဆောင်ရွက်ချက်ပေါ်ဒီရခိုင်ကိစ္စနဲ့ပတ်သက်လို့ရှိရင်နောက်ပြီးတော့Kofi Annan Commission ရဲ့ recommendation စီပေါ်ဒီအကြံပြုချက်တွေကိုအကောင့်ထဲပေါ်နေတယ်ပေါ့ဒါကလည်းထင်တာမြင်တာတဲ့အချက်တွေပဲကျွန်တော်ရဲ့ UHRD ရဲ့အကောင့်တွေပေါ်နေတဲ့စီးပွားရေးစီမံကိန်းကြီးကတနေ့ပြီးနေ့လုံးအတွက်ကိုဆောင်ရွက်တဲ့အတွက်ကြောင့်ရခိုင်ကရခိုင်ပြည်နယ်တစ်ခုလုံးမှာရခိုင်ရ80ရာခိုင်နှုန်းရှိတဲ့အတွက်ကြောင့်အားလုံးဖွံ့ဖြိုးတိုးတက်မှုကိုဥတည်သွားတယ်ဆိုတာကိုရခိုင်တိုင်းသားတွေကလည်းခံယူမယ်ပေါ့နော်အဲဒါဆိုလို့ရှိရင်တော့အကုန်လုံးကောင်းမွန်သွားမယ်ပေါ့တစ်ဖက်အဆင်ပြေမယ်နောက်ပြီးတော့ဖွံ့ဖြိုးတိုးတက်မှုတွေလည်းရရှိသွားမယ်ပေါ့
ပြည်လည်ဖွံ့ဖြိုးရေးလုပ်ငန်းတွေကိုအစိုးရအနေနဲ့နိုင်ငံစံနှုန်းတွေနဲ့ဥပဒေတိုင်ဆောင်ရွက်နေပြီးတော့နှစ်ဖက်အဖွဲ့အစည်းတွေတဟဇာတာဖြစ်အောင်ကောင်းတာတွေလုပ်နေတာဖြစ်တဲ့အတွက်နိုင်ငံရဲ့ဖိအားပေးမှုတွေရော့တင်ပြီလို့ဝန်ကြီးကပြောပါတယ
်ကျွန်တော်တို့လုံးလုံးလိုက်တာတွေကိုတကယ်ကိုသတ်မှတ်ထားတဲ့ဥပဒေတွေရကျွန်တော်တို့ဆောင်ရွက်မယ်ဥမာသဘောတူညီချက်တွေဆောင်ရွက်တယ်ဘင်္ဂလားဒေ့ရှ်နဲ့ပြန်ပြီးတော့ကျွန်တော်တို့သဘောတူစာချုပ်ထုတ်ထားတာတွေလည်းရှိတယ်မတည်ငြိမ်မှုတွေမဖြစ်ဖို့ပြည်ပခန့်တွေမဖြစ်ဖို့ကိုဥတည်ရဲ့ဆောင်ရွက်ချက်တွေအကုန်လုံးကိုကျွန်တော်တို့ဆောင်ရွက်နေတာမလို့နိုင်ငံတကာအနေနဲ့ဖိအားဆိုတာလည်းကျွန်တော်တို့အပေါ်မှာမရှိသင့်ဘူးပေါ့နော်ရော့တင်တယ်တစ်ဖက်လူမှုဖွဲ့စည်းရလဲကြည်ကြည်နဲ့နဲ့အဆင်ပြေပြေနဲ့တခါတလေရှိရှိပူပေါင်းဆောင်ရွက်နိုင်မယ်လမ်းစဉ်ကိုကျွန်တော်တို့တွားနေတာဖြစ်တဲ့အတွက်ကြောင့်ဒီပါဖိအားတွေလည်းမရော့တင်ပြီနောက်ပြီးတဲ့အခါကျတော့ကျွန်တော်တို့တည်ငြိမ်ရေးရေးကိုဆောင်ရွက်တဲ့နေရာမှာဝိုင်းဝန်းပူပေါင်းဆောင်ရွက်ကြဖို့ကျွန်တော်အနေနဲ့ဆန္ဒရှိတယ်
စကိုင်းမီနယ်မြောက်ပိုင်းမှာ2019ခုနှစ်ဩဂုတ်လ25ရက်နေ့ကမြန်မာအစိုးရရဲ့ရဲကင်းစခန်းတွေအကြမ်းဖက်တိုက်ခိုက်ခံရပြီးတဲ့နောက်ဘင်္ဂလားဒေ့ရှ်ဘက်ကလူသိမ်းကြီးထွက်ပြေးခဲ့ပါတယ်။အဲဒီဒုက္ခသည်တွေကိုမြန်မာအစိုးရအနေနဲ့ပြန်လည်လက်ခံရေးစခန်းနှစ်ခုပွင့်လာပြီးတရက်ကိုလူ300စီစစ်ပြီးပြန်လည်လက်ခံမှုစီစဉ်ထားတာပါ။မြန်မာအစိုးရအနေနဲ့ထွက်ပြေးတဲ့ဒုက္ခသည်တွေနှစ်နိုင်ငံသဘောတူညီချက်နဲ့ဇန်နဝါရီ23ရက်မှာပြန်လည်လက်ခံမှုစီစဉ်ထားပြီးမယ်လေမြန်မာဘက်ကပြင်ဆင်မှုတွေမှာလိုအပ်ချက်တွေရှိနေသေးတယ်ဆိုတဲ့အကြောင်းပြချက်နဲ့ဘင်္ဂလားဒေ့ရှ်ဘက်ကပြန်ပို့မဲ့အစီအစဉ်ကိုဆိုင်ငံ့ခဲ့ပါတယ်မြန်မာဘက်ကတော့ဒုက္ခသည်တွေကိုပြန်လည်လက်ခံဖို့အသင့်ဖြစ်နေပြီလို့ပြောပါတယ်ခင်ဗျာ
VOA သတင်းတော့ကိုထောက်အောင်ခန့်ရဲ့သတင်းပြပို့ချက်ဖြစ်ပါတယ်ခင်ဗျာ